ထိုင်းနိုင်ငံတောင်ပိုင်းစထုံးပြည်နယ်ကော်လိုက်ဘီကျွန်းအနောက်ဘက်၈မိုင်အကွာမှာရိုဟင်ဂျာ60နီးပါးကိုဂျွန်လ5ရက်နေ့ကထိုင်းရေတပ်အမှတ်491ကနေဖမ်းမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နယ်ကြီးရဲ့စထုံးပြည်နယ်ကော်လိုက်ဘီကျွန်းအနောက်ဘက်၈မိုင်ကွာမှာရိုဟင်ဂျာ60နီးပါးရောက်ရှိနေတာကိုဒေသခံစည်းရွာသားတွေကသတင်းပို့တဲ့အတွက်ထိုင်းရေတပ်အမှတ်491ကတွားရောက်ရှာဖွေဖမ်းဆီးခဲ့တာပါရိုဟင်ဂျာအမျိုးသား32ဦးအမျိုးသမီး23ဦးကလေး5ဦးကိုစစ်ထုံးပြည်နယ်ရေတပ်ကိုခေါ်ဆောင်သွားခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်သူတို့တွေဟာလူပွဲကားတွေနဲ့အတူဆက်လက်တုံးစီးနဲ့ထွက်လာကြတာဖြစ်ပြီးမလေးရှားပြည်အရောက်လူပွဲကားတွေကိုတဦးကိုဗန်းငွေ4000ထိပေးပြီးလာခဲ့ကြတာပါသူတို့ကိုလူပွဲကားတွေကမလေးရှားရောက်ပြီဆိုပြီးထိုင်းနိုင်ငံရဲ့ကော်လံပီကျွန်းမှာလူပွဲကားတွေကလာရောက်ဆွန့်ပစ်ခဲ့ကြတာဖြစ်ပါတယ်။သူတို့ကိုလာရောက်ဆွန့်ပစ်သွားတာဟာတပတ်ခန့်ကြာပြီမို့ထိုင်းရဲတပ်ကတွေ့ရှိချိန်မှာတော့သူတို့တွေဟာအစာရေစာပြတ်ပြီးအောင်းရင်ချိမြင့်နေကြတယ်လို့လည်းဆိုပါတယ်။ထိုင်းပြည်သူတွေကိုတော့ထိုင်းတူရဲချုပ်စူရချင်းဟထိုင်ကိုရိုင်းဒီကနေ့မနေ့မှာလာရောက်ဆက်သေးခဲ့ပြီးထိုင်းသာသာနဲ့အခုလိုရှင်းလင်းပြောဆိုသွားပါတယ်။
เพราะฉะนั้นจากวันนี้ไปเนี่ยเราพบแล้วนะครับว่าทั้งหมดเนี่ยมี59คนนะแต่จากการ
ดูจากอารมณ์59รอบป่ะเอต้องพี่เนี่ยถั่วลาจาตรงนั้นก็ลูกเตียจอป่ะบาเลยญาติနိုင်ငံก็นี่ถั่วลาพี่ตัวเองหาบังกลาเทศก็วินโลไม่ยะลูกมาเลเซียก็ซัดถั่วลาจาบาเลยมาเลเซียอวยมาเอต้องพี่เนี่ยก็เหลนซีก็อาภัสขันลายะได้ด้วยอะคือนอกซ้องนี่พอก็ปาลาดูฤดูลูกกุฎูฤดูก็ထိုင်းနိုင်ငံထဲမှာလာရောက်ဆွပစ်သွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံထဲမှာအခုလိုမျိုးဖြည့်စည်းပြီးရိုဟင်ဂျာဒုက္ခသည်တွေကိုမကြာခဏဖမ်းဆီးမိနေတာတွေရှိနေပါတယ်ရိုဟင်ဂျာတွေဟာထိုင်းနယ်ဇက်ကနေတဆင့်မလေးရှားကိုသွားဖို့ကြိုးစားကြတာတွေတချို့ကတော့လူကုန်ကူးသူတွေကထိုင်းရေတိုင်နဲ့ထဲမှာဆွပစ်သွားကြတာတွေလည်းရှိတဲ့အတွက်2021ခုနှစ်ထဲမှာတော့ထိုင်းနိုင်ငံထဲမှာရိုဟင်ဂျာ2000နီးပါးလောက်ဖမ်းဆီးခံရတယ်လို့လည်းလူ့အဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်